ยามานี่เงี้ยตัวนั้นเรามาสิเดอจินทาวอชูทาวสักแค่ที่ดีกว่าอพยพแต่งจากอจินทาอจินตูโกรองเนี่ยชาวยาโจโกคนนั้นชาวเนี่ยมีลุลัยเนี่ยเทมัพเช่นเนี่ยเสกังสิกาเปียนลุเบกเอบาร์เดทำไมไอ้ลุเปียนลุลาร์เดตุรีเดมาไหนไงไอ้จินทาเป็นยาป่าเดเลยสุดเลยเสียงที่จ้าโกเกาอยู่บ่กันรอแค่แค่นี้บาร์เดลุอจินทาเยกุนิสามยาเป็นเนี่ยตุรีกับเปียบาร์เด มันนี่เราอาจจะลุลาเรเทปาลาเรนั่งไงยี่จีน่าแต่ยาวรีปีตุลุดอกมาอ้วนมีเตรียมมีดอกพันแขนยาบาร์เดจ้างจงยังงงอาเปปุทาราโกเชคามีมันยาจะเสียงเปียบจ้าปีบาร์เม
คนเสียชาวเนี่ยมีอะไรยี่ที่มันนี่เนี่ยสังสีเปลี่ยนลุบไปเลยเดี๋ยวจะน่ารู้เลยนั่งยี่จีน่าเปล่าปาเลสุราเสียงเก่าอยู่ในโมกุญิจูเรกาจูบันนี่เซ็ปไปกูเชิงที่รอเสียงที่จะตีในโมดอลิแค่แค่นี่เซ็ปเดี๋ยวนั่งยี่จีน่ามีกุญิสาวสาวยี่เต็งเอเอปีปีปีกาดาวินชิดูดูกาฟิวิโกคุลบิโอบาร์เลย
มันนี่กูลองจูจีน่ากูลองจูสุดเลยเอเจ้ามันนั่งจีน่า จันทร์รู้คู่เชิงที่เราจันทร์รู้สิ่งไรนี่เราไม่ชี้ได้แต่เมื่อที่จะรู้อันนี้เงี้ยไปปามิลูจันทร์รู้เจอเลยยังไงจันทร์รู้มันท่าเราแต่ยาจันทร์เราเห็นปาลิ้งเมลูไม่ท่าเลยวะเนาะแต่เมื่อสิ่งงาจันทร์รู้คู่เชิงที่เราจันทร์รู้ที่จะไม่ยากเลยอือแต่จะรักเราจันทร์รู้ยาวิจัยงาลุงยูเวนจีจันทร์รู้ทำยังไงด้วยมันเลยนิโรเวนจันทร์รู้เยลุงเงี้ยเราเป็นมิจฉาเลี้ยงมาแฟนฉันเลยยังไงดีดูเงี้ย เปลี่ยนเปลี่ยนรูปเดี๋ยวเนาะด่าเราจันทร์รู้ตีชาตียาเลยจันทร์นี้หายยาเราจันทร์รู้เราคู่เชิงที่เสียงอะไรนี่เราไม่ใช่ดีเลยเพราะเรื่องส่วนเสียงอะไรอะไรยังเกิดดีเสียงสุดก็ตัวอะไรเดี๋ยวสุดก็ตัวอะไรเดี๋ยวสุดก็ยี่ตัวเฟตตัวจินยาละนี่ก็เราเนี่ยในการเลี้ยงสาวเนี่ยตัวเจ้าหัวสุดก็ยี่ตัวเฟตจินยาวิจารณ์กูลองจะตัวอะไรเดี๋ยวสุดก็ตัวเดียวเลยครับเนี่ยจันทร์เราเล่าบาลีสุดก็มาเปลี่ยวเราอือจันทร์รู้เลยเสียงอ
တရားစွဲခံထားရတဲ့မှုတွေကနေလွတ်မြောက်လာသူတွေများတယ်လို့အထွေထွေရာဇဝတ်မှုအကျဉ်းသားအများစုပါဝင်ခဲ့တယ်လို့ AAPP ကပြောပါတယ်။နိုင်ငံရေးကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြီးကတော့အကျဉ်းသားတွေထောင်ချီလွတ်ပေးလိုက်ပေမဲ့နိုင်ငံရေးစီရင်နာမပါဝင်တယ်လို့ယာကနန်းမြတာပြန်လွတ်ပေးခဲ့တာဖြစ်ပြီးပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားအများစုဟာလည်းပြစ်ဒဏ်လွရဲ့စီကံနည်းသူတွေအများစုပါတယ်လို့ပြောပါတယ်။
ငါကမှန်းရတော့တမီးရေဘူးအများဆုံးကတော့တန်နေအင်းစိန်ပေါ့နော်အင်းစိန်ကဒုတိယအများဆုံးကတော့အိုးပုံပေါ့နော်ဒါလည်းအဲစေတနာပါလို့တော့မဟုတ်ဘူးသို့တော်ရင်လည်းငါတွေကိုအဓိကထားပြီးတော့လွန်ပြီးပြီလွရဲ့စိတ်ဓာတ်ကြီးတွေကိုပဲရွေးချယ်ပြီးတော့လွတ်ပြလိုက်တဲ့အခါကျတော့ငါပုံမှန်တရားတမီးရေ2000လောက်မှာငါပုံမှန်ကသုံးပုံကနှစ်ပုံလောက်ရှိတယ်ဆီလေဘာမှမကြံတော့တကယ်တကယ်ရှုပ်ရတာပြီးအဲ့ဒီလူတွေကြားပါပြီလွတ်တယ်နော်ဆိုရလည်းမပြူနိုင်ချင်းနေပေါ်မှာပေါ့နော်ဘုရင်ကြီးတို့သတိထားမိတဲ့လောက်ကတော့မသက်ခါရှိမှာတဲ့350
အေယာဝတီတိုင်းဟင်္ဒရာထောင်ကပြန်လွတ်ပေးလိုက်တဲ့အကျဉ်းသား190ကျော်နဲ့မြင်းကျန်ထောင်ကပြန်လွတ်လိုက်တဲ့90လောက်မှာနိုင်ငံရေးအကျဉ်းသားတွေမပါဘူးလို့နှိဆက်သူတွေကပြောပါတယ်။တက်ဆိုင်ရာမိသားစုတွေကိုချုပ်ပြီးအသိပေးတာပြန်လွတ်ပေးတဲ့အကျဉ်းသားစင်းကိုထုတ်ပြန်တာမျိုးမရှိတာကြောင့်နိုင်ငံရေးအကျဉ်းသားအရေးအတွက်အတိအကျတည်နိုင်ဖို့ခက်ခဲနေတာပါ။မနေ့ကလူမြောက်လာသူတွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မန္တလေးမြို့တော်ဝန်ထုတ်တဲ့ရဲလွင်မန္တလေးမြို့တော်စီပင်သားရေးကော်မတီဝင်ဦးကျော်စီရတို့ဦးဘူထောင်ကပြန်လွတ်ခဲ့တယ်လို့ NLD အစိုးရလက်ထက် AR တိုင်းအစိုးရအဖွဲ့လူမှုဝန်ကြီးဒေါက်တာလှမြတ်သွေးလည်းပသိမ်အချင်းတောင်ကနေပြန်ပြီးတော့လူမြောက်ခဲ့ပါတယ်မနေ့ကလူမြောက်လာတဲ့အထဲပါဝင်ပြီးခံဝန်လက်မှတ်ထိုးဖို့ငင်းဆန်ခဲ့တာကြောင့်ပြန်လည်ဖမ်းခံရပြီးတော့နောက်ထပ်အမှုထက်တရားစွဲခံရသူတဦးလည်းရှိပါတယ်။သူကတော့ဘကိုးတိုင်းတာယာဝတီမြို့နယ်ကိုစားပြု NLD အမတ်တဦးဖြစ်သူဦးအောင်မြင့်ဟာပြန်လွတ်လာသူတွေထဲပါဝင်ခဲ့ပြီးမဲ့ခံဝန်လက်မှတ်ထိုးဖို့ငင်းဆန်ခဲ့တာကြောင့်ပြန်ပြီးတော့ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ်
။တာဝတီထောင်မှာကွန်တက်တာအဲဒါကော်အောင်မြင့်ပေါ့နော်ကော်အောင်မြင့်ကိုဒီဝန်ခံဟိုနေအဖို့ဝန်ကိုဖို့ပေါ်ရင်လျှောက်ပြပြဆိုတော့သူကခံဝင်ထိုးခိုင်းတာပေါ့နော်တမင်ရဲ့ချက်ရှိကြီးခံဝင်ထိုးခိုင်းတဲ့ခါကျတော့ခံဝင်မထိုးတဲ့ခါကျတော့သူ့ကမခံဝင်မထိုးအောင်လားဆိုပြီးတော့အဲ့ဒါပြန်ပြီးတော့နော်ထောက်ပြန်ပြန်တက်ပေါ့နော်အဲ့ဒါတော့မှုဖွင့်နေဆိုတဲ့ပုံစံမျိုးလေးဟုတ်တယ်သူကလည်းရှင်းပြလွှဲရစီနေပြီလေကိုပြောတော့အဲ့ဒါလွှဲရစီနေတယ်ဆိုသူကိုမလွတ်တာပေါ့နော်အဲ့ဒါလွင်ငိမ့်တယ်ဆိုတာပြုတ်ပြီးပြီတော့ခံဝင်မထိုးလို့ပြန်ဖမ်းတာ
ဦးအောင်မြင့်ကိုတဘာဝဘေးအနေဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲဆိုထောင်ချခဲ့တာလူရဲ့စီတော်မှာဖြစ်ပါတယ် နိုင်ငံရေးကျင်းသားများကူညီဆောင်ရှာရေးအသင်းAAPPBရဲ့စီးနွေအရအာဏာသိမ်းချိန်ကနေ2024ဇန်နဝါရီ3ရက်အထိဖမ်းဆီးခံထားရသူအကျဉ်းသား9,562ဦးရှိတယ်လို့ဖော်ပြထားပါတယ်။
ဖန်စီခံရပြီးနောက်ပြန်ပြီးတော့လွတ်မြောက်လာသူဦးရေကတော့9,000ရှိရာကျော်ရှိတယ်လို့ဖော်ပြပါတယ်။စစ်ကောင်စီကတော့AAPPBရဲ့စီးနွေဟာချက်ကားထားတဲ့စီးနွေဖြစ်တယ်လို့ဝေဖန်ထားပါတယ်ရှင်။